အဲ့တော့အင်္ဂလိပ်စာကိုအရှင်ဘုရားခုလိုပေါ့လေအခြေအနေတိရောက်အောင်ဘယ်မှာစီးပူးခဲ့လဲဘယ်လိုသင်ခဲ့ပါလဲ
အာအင်္ဂလိပ်စာသင်ရတဲ့အခက်အခဲကဦးဇင်းတို့ဘုန်းကြီးတွေအတွက်တော်တော်ကြီးကိုအခက်အခဲရှိခဲ့တယ်ဘာဖြစ်လို့လဲဆိုတော့ဦးဇင်းတို့ဒီဟိုဘုန်းကြီးတွေသင်ရတဲ့စာပေတန်းမှာကဒီအင်္ဂလိပ်ဘာသာမပါဘူးတော်တော်ခက်ခဲသင်ခဲ့ရတယ်အဲ့တော့ဦးဇင်းတစ်နှစ်လောက်သင်ပြီးခရေဘာမှမဖြစ်မလာဘူးပေါ့ဆရာကြီးတယောက်နဲ့နောက်ဆုံးတော့တွေ့တာပေါ့အင်္ဂလိပ်စာဆရာကြီးတယောက
်ဒီမှာအဲ့တော့အရှင်မင်းကဒီအင်္ဂလိပ်စာမတက်မြောက်ခင်ကာလပေါ့နော်အင်္ဂလိပ်စာကြီးဘာလို့ရေးထားလို့ရေးထားမလဲမသိအချိန်ဒီတုန်းကတွေ့ကြုံရတဲ့အခက်အခဲကတော်တော်ကြီးပါလားဗျာ
အာတော်တော်ကြီးတယ်ဗျာကြီးတယ်ဆိုတာကအင်္ဂလိပ်စာကြီးကိုတခါလေနားထောင်နေရတယ်ဘာတွေပြောနေမှမသိဘူးပေါ့လေ
အဲ့တော့ဦးဇင်းအနေနဲ့ပေါ့လေတူတဲ့အမြင်နဲ့ပြောရမယ်ဆိုရင်ပေါ့တပည့်တော်မေ့ကျင်တာကတော့အဲ့ဒီလိုသာသနာတော်ဝန်ထမ်းဆောင်နေတဲ့ယဟန်မြတ်ပေါ့လေအဲ့ဒီမှာဟိုစာတင်သားပဲဖြစ်ဖြစ်စာချတမ်းပဲဖြစ်ဖြစ်ပရိယတ်တိတောင်ကိုထမ်းဆောင်နေသူပဲဖြစ်ဖြစ်ထမ်းမဆောင်နေသူပဲဖြစ်ဖြစ်နိုင်ငံခြားကိုသွားပြီးတော့မှပဲသာသနာပြုလုပ်ငန်းကိုလုပ်မဲ့သူပဲဖြစ်ဖြစ်မလုပ်မဲ့သူပဲဖြစ်ဖြစ်တန်ဃာတော်တစ်ပါးအနေနဲ့အင်္ဂလိပ်စာတက်မြောက်ထားဖို့လိုပါလားဗျာ
ဟာအင်္ဂလိပ်စာတိတ်ပြီးတော့လိုတယ်ဗျာဘာလို့လဲဆိုတော့အခုကကဘာကြီးပေါ်မှာဒီအင်္ဂလိပ်စာဘယ်လိုခေါ်မလဲဆိုတော့ international language ပေါ့ကဘာသုံးစကားဖြစ်နေတဲ့အခါကျတော့ဘယ်နေရာပဲသွားတော့ဘယ်နေရာပဲရောက်ရောက်အမဦးစင်းဆိုလို့ရှိရင်ဒီအင်္ဂလိပ်စာဒီလိုနည်းနည်းပါးပါးပြောတတ်တဲ့အခါကျတော့လူတွေကဦးစင်းကိုလာပြီးတော့မေးတယ်ဥမာဘာသာရေးအကြောင်းမေးမှနိုင်ငံရေးအကြောင်းမေးမှပေါ့နေရာတိုင်းမှာဦးစင်းပြောပြခွင့်ရတယ်ပေါ့နော
်တင်ပါဗျအဲ့တော့နောက်တစ်ခုကအဲ့ဒီလိုအရှင်ဘုရားစောစောကဟိုမွေးကြားသွားတယ်လို့ပေါ့လေမြန်မာနိုင်ငံမှာအရှင်ဘုရားတို့တန်ဃာတော်တွေပေါ့စာတင်သားတန်ဃာတော်တွေသင်ရတဲ့ဘာသာရေးတွေထဲမှာအကုန်လုံးကအင်္ဂလိပ်စာလွယ်လို့ကျန်တာကုန်ပါတယ်အင်္ဂလိပ်စာတခုပဲမပါဘူးလို့အရှင်ပြဆောစောအမိန်ကြားခဲ့ပါတယ်အဲ့တော့အခုတပည့်တော်တို့ရန်ကုန်မှာလည်းသာသနာဗုဒ္ဓတက္ကသိုလ်အစိုးရဦးစီးလုပ်တဲ့တက္ကသိုလ်မှာဆိုရင်အင်္ဂလိပ်စာကိုအဓိကထားပြီးတော့မှသင်ကြားတယ်လို့ကြားရပါတယ်အဲ့ဒါဆိုရှင်သာသနာတက္ကသိုလ်ရဲ့သင်ယူညွှန်းနှိုင်းမှာအင်္ဂလိပ်စာထည့်ထားတာကောင်းတယ်လို့ပြောလို့မရဘူးလားဗျာ
သာသနာတက္ကသိုလ်ကဦးစင်အပြင်းနဲ့ကြည်တော့တော်တော်ယူဝမ်းသာတယ်ဗျာအဲ့လိုအင်္ဂလိပ်စာတွေဘာညာသင်နေတယ်ဆိုတာကြားရတော့ဦးစင်ကအဲ့ဒီတက္ကသိုလ်မတက်ခင်ကလေးလုံးနှစ်နှစ်လောက်ကလေးကဦးစင်ကဒါတွေကိုသင်ခဲ့တယ်။သင်ခဲ့တဲ့ခါကျတော့တက္ကသိုလ်ယူလေတိတ်ထင်ကြီးခဲ့တယ်ပေါ့ဗျာ။အဲ့ဒီပြီးအထဲထဲကိုဝင်တဲ့ခါကျတော့သူက ABCS အသင်နေတာဗျ။ဆိုလိုတာကတက္ကသိုလ်ကြီးတက်နေတာစတက်နေတဲ့လူတယောက်က ABCS နေတယ်ဆိုတာသဘာဝမကျဘူးဗျ။တက္ကသိုလ်ဆိုပြီးတော့ဘာဖြစ်လို့ ABCS ရတာလဲဟုတ်လား။တက္ကသိုလ်ဆိုတာတကယ်ကိုသူကဆွေးနွေးနေရမယ်။အင်္ဂလိပ်ဆိုရင်အင်္ဂလိပ်လိုဆွေးနွေးနေရမှာဟုတ်လား။အဲ့လိုဆွေးနွေးနေရမယ့်နေရာကြီးက ABCS အသင်နေဆိုတကယ်ကိုသဘာဝမကျဘူးဖြစ်နေတာ။ဦးစင်1998ကနေပြီးတော့2000ပေါ့အဲ့ဒီကာလအတွင်းမှာဦးစင်တက်ခဲ့တယ်တက်ခဲ့တဲ့တောအတွင်းမှာဦးစင်တက်ကတူရဲ့အတွေ့အကြုံနောက်ပြီးတော့တက်ကတူရဲ့ဒီသူတို့ကအကွက်ကြကြကိုဖိနှိပ်နေတဲ့နေရာကြီးဆိုတော့ဦးစင်သိရတယ်ဒီတန်ဃာတွေလည်းတော်တော်ဒုက္ခရောက်နေကြတယ်အဲ့ဒီမှာ
ဘယ်လိုကြောင့်အဲ့ဒီလိုပြောနိုင်တာပါလဲဖေ
ဥမာဆိုလို့ရှိရင်ဥမာတန်ဃာတစ်ပါးကဥမာသူတို့ဥမာတင်းနှန်းနေရှိတယ်ပေါ့ဗျာ
ဒီ
class တွေရှိရပေါ့အဲ့ class တွေကိုတစ်ချိန်မတက်လို့ရှိရင်သူကချက်ချင်းနဲ့ထုတ်ဟာဒါမျိုးတွေလောက်တာပုံငြိမ်မှမဟုတ်ဘူးနော်တကြိမ်မတက်ရင်ချက်ချင်းနဲ့ထုတ်နောက်ပြီးတော့မှဖះဝတ်တဲ့ချိန်ကိုလည်းတကြိမ်မရောက်လာဘူးဆိုချက်ချင်းနဲ့ထုတ်ဒါမျိုးတွေကတိတ်ပြီးတော့အာနာရှင်ဆန်တယ်လို့ဦးစင်းကမြင်တယ်ဦးစင်းဆိုလို့ရှိရင်မနဲ့အေးအားထားလာလို့ရှိရင်ဝုန်းဆိုထားလာရင်ဟာလန့်နေတာဘာလို့လဲဆိုရင်ဟာငါ့ကိုနှစ်ထုတ်တော့မှာပဲဆိုတဲ့စိတ်ကမြေနံဖြစ်နေတဲ့အခါကျတော့တက္ကသိုလ်ရဲ့ဒီဟိုဟာပေါ့ချုပ်ချယ်မှုတွေကထောင်ကြီးတစ်ခုလိုပဲလို့ဦးစင်းမြင်တယ်တော်တော်ကြီးဟိုဟာပေါ့တန်ဃာတွေကလည်းစိတ်ဆင်းရဲနေတယ်ပေါ့နောက်တစ်ချက်ကဒီစားရေးတော်ရင်းမှလည်းဟိုဟာတက္ကသိုလ်ကနေပြီးတော့စီစဉ်ပေးတယ်ဆိုပေမဲ့ဒီအဲ့ဒီမှာစီစဉ်နေတဲ့ဟိုဘောဘူတွေပေါ့ဗျာစစ်ဘူတွေပေါ့သူတို့ကအဲ့ဒါခေါင်းပုံဖြတ်ပြီးတော့မှအကုန်လုံးတစ်ဝက်လောက်ပဲတန်ငါးတွေအတွက်စီစဉ်ပေးရဥမာတသိန်းကြရဆိုလို့ရှိရင်တော့9000ဘူလောက်ပဲတန်ငါးတွေအတွက်ချက်ကြွေရကျန်တဲ့9000ကသူတို့ရိတ်တာပေါ့ဗျာအဲ့လိုမျိုးတွေလုံးနေတဲ့ခါကျတော့တန်ငါးတွေအားလုံးကလည်းတိတယ်တိပေမဲ့လည်းဘယ်နေရာပြောပြီးဘယ်နေရာတိုင်ရမှမသိဘူးဖြစ်နေတာအဲ့တော့တန်ငါးတွေတော်တော်များများလည်းတော်တော်ကြီးကိုခံစားနေရတာပေါ့ဗျာ
အဲ့တော့အရှင်ဘုရားဆောစောကပြောတယ်ပေါ့လေဟိုစာသင်ခန်းတစ်ချိန်ကိုလွတ်တာနဲ့နှင်ထုတ်တယ်အတိအကျလွတ်တယ်ဆိုတော့တနည်းအားဖြင့်ကြည့်မယ်ဆိုရှင်တို့ကပြပမှာသာသနာပြုဖို့ယဟန်တွေကိုမွေးထုတ်ဖို့အတွက်ဒီတက္ကသိုလ်ကိုတည်ထောင်ထားတာလို့တပည့်တော်နားလည်ပါတယ်အဲ့တော့အဲ့ဒီလိုရှေ့ကိုနိုင်ငံရောက်သွားပြီးတောင်ထမ်းဆောင်ရမယ့်တန်ဃာတော်တွေကိုပုံမှန်အရေးချင်းထက်မြက်စီလိုတဲ့အတွက်စေတနာနဲ့စီကံတင်းကျပ်မှုတွေပုံမှန်လုပ်တယ်လို့ကောယူဆနိုင်စရာအကြောင်းမရှိဘူးလားဗျအ
ဲအဲ့လိုယူဆမယ်ဆိုရင်တော့ကောင်းတော့ဗောဒါပေမဲ့ဒီနေ့အထိအဲ့ဒီတက္ကသိုလ်ကြီးကနေပြီးတော့ဥမာတက္ကသိုလ်ကြီးတီထောင်တာခု15နှစ်လောက်ရှိဘယ်နှပါလွတ်ပြီးလဲလို့အဲ့ဒါ question ထုတ်เสียရှိတယ်။တပါးမလွတ်နိုင်သေးဘူး။အဲ့တော့မလွတ်နိုင်သေးဘူးဆိုပေမဲ့ဥမာတီရင်းလင်္ကာဘက်မှာသွားပြီးပညာသင်ဖို့တော့လွတ်တယ်ပေါ့ဗျာ။ပြီးလို့ရှိရင်သူကသူ့တက္ကသိုလ်ပြန်ခေါ်တယ်ခေါ်ပြီးလို့ရှိရင်သူတို့တက္ကသိုလ်မှာပဲပြန်ပြီးတော့တာဝန်ထမ်းဆောင်ခိုင်းတယ်ပေါ့။ဆိုလိုတာကကဘာဘောကိုသူတို့တက္ကသိုလ်ကမလွတ်နိုင်ဘူး။ကဘာဘောကိုဟိုဘုရားဘာသာဖြန့်ဝေဖို့အတွက်သူတို့ကအဲ့ဒီရည်ချင်းတွေကိုသူတို့မပေးနိုင်ဘူးပေါ့။ဆိုတဲ့အခါကျတော့ ဒီတန်ဃာတွေကိုသူတို့ကဒီလိုလုပ်နေတာခုနပြောလို့ဟိုတကြိမ်မတက်လို့ရှိရင်နှင်ထုတ်ဆိုတာဒါတက်တူရဲ့ system ကြကြသူတို့ကဖိနှိပ်နေတာဥမာတချို့ဆရာတွေဆိုရင်ဘယ်လောက်ထိဆိုးလဲဆိုတော့ကလေးလေးတွေစာတင်နေတယ်တို့ပဲဗျာအတူအရှိရနေပြီးတော့ဒါ blackboard ပေါ်မှာတစ်ခါရေးရေးနေကြောက်တဲ့မုံမှာရေးနေနောက်အကူတော်တွေက like ကူနေတာဒါတက်တူမဟုတ်ဘူးဗျာတက်တူရဲ့စနစ်ဆိုတာပွင့်ပွင့်လင်းလင်းဆွေးနွေးနေရမှာဟုတ်လားမတိလို့ရှိရင် question တွေထုတ်နေရမှာ research တွေသူတည်တနာတွေလုပ်နေရမှာအဲ့လိုမျိုးပဲနဲ့ဟာရှေ့ရတပါးရေးတယ်နောက်ကကိုတော်တွေကဝိုင်းရေးတယ် copy ကူးတာနဲ့အတူတူပဲလေဘာဘာလဲတက်တူဆိုတာ
အဲ့တော့စစောအရှင်ဘုရားပြောတဲ့အထက်မှာစာရေးတော်ကြီးနဲ့ပတ်သက်လို့တောင်ယူတဲ့လူတွေကစစ်ပေါ်လေးလို့ပြောပါတယ်အဲ့တော့သူတို့တွေကဟိုတတ်မှတ်ထားတဲ့အတိုင်းအပြည့်အဝမတုံးတဲ့အတွက်ရှင်ဘုရားတို့စာရေးတော်ကြီးဒုက္ခရောက်တယ်လို့တပည့်တော်နားလည်ပါတယ
်
အဲ့တော့ဒီလိုစာရေးတော်ကြီးမှာအဲ့လိုကြုံတွေ့နေတဲ့ခက်ခဲတွေကိုရှင်ဘုရားတို့เจ้ามาตักตู่มาปมงกะจุเสียรอรู้เจ้าอุชุเดเสียรอรู้จี้เจเนเสียรอรู้ရှိတာပဲသူတို့တွေကိုရှင်ဘုရားတို့မတိုင်ကြောက်ဘူးလားသူတို့ကဒီကိစ္စတွေမသိဘူးလားဗျအ
ဲသူတို့လည်းသိတယ်ဗျသိတယ်ဆိုမှအဲ့ဒီတန်ဃာကြီးတွေကခုနပြောရဲတက္ကသိုလ်ရဲ့အုပ်ချုပ်ရေးအဖွဲ့တွေကသူတို့ကကြတော့ကောင်းကောင်းသူတို့ကစီစဉ်ပေးထားတယ်ဗောကျန်တဲ့တန်ဃာတွေတော့စီစဉ်ပေးမထားဘူးခုနပြောလို့တိုင်ကြားဖို့ဆိုတဲ့နေရာမှာလည်းပဲကိုကကိုသွားတိုင်လို့ရှင်ကိုအေးယူမှာအေးယူမယ်ဆိုတာနှင့်ထုတ်မှာဆိုတဲ့အခါကျတော့မတိုင်ရဘူးမတန်ရဲတဲ့ခါကျတော့ဒီလိုပဲညင်နေရတာပေါ့။ဥမာတန်ဃာတစ်ပါးဆိုလို့ရှိရင်ဦးစင်းတို့မရောက်ခင်နှစ်နှစ်လောက်ပေါ့။အဲ့ကိုတော့ဆိုလို့ရှိရင်ထောင်သုံးနှစ်ကြာသွားတာ။ तू ကဒါကြီးကိုမကျင်တတ်ဘူးပြ။မကျင်တတ်တဲ့ခါကျတော့ဘာလုပ်အောင်မှမသိဘူး။မသိတဲ့ခါကျတော့အဲ့မှာအဲ့ဒီအချိန်မှာဟိုစစ်ဗိုလ်တွေကလည်းဆုံးလာကတ်တဲ့အချိန်ပေါ့။အဲ့အချိန်မှာ तू ကဘာလုပ်လဲဆိုတော့အဲ့မှာဇုံးနေ၅ချောင်းလောက်ချထားတာ။အဲ့၅ချောင်းကို तू ကမလိုက်တယ်။မလိုက်တယ်ပြီးတော့တခါတည်းဟိုပကံအလွတ်တစ်ခုတည်းတခါပြစ်ချလိုက်တာပေါ့။ဂွန်းလန်းလန်းဆိုပြီးမြည်သွား။အဲ့လိုမြည်သွားတယ်ဆိုတာဆန္ဒပြလိုက်တာပေါ့နော်။အဲ့ဒါကိုနောက်ပိုင်းပြီးသွားတဲ့အခါကျတော့ဘာလို့လဲဆိုတော့အဲ့ဒီကိုတော့စွန်းစားကြွားပါဆိုပြီးတော့ကားနဲ့လာပင်သွားတယ်ထောင်သုံးနှစ်ကြာသွားတယ်